တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဟာအင်္ဂါနေ့မှာ1012ဦးရှိသွားပြီဖြစ်တယ်လို့အဆိုအရဆုံးအခြေအနေကိုရောက်ရှိနေပြီဖြစ်တယ်လို့လည်းဟူဘေးပြည်နယ်ထဲမှာ103ဦးထပ်မံသေဆုံးကြောင်းမကြာသေးခင်ကဟူဘေးကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဟူဘေးပြည်နယ်ထဲမှာပဲနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူကလည်း2100နီးပါးလောက်ရှိတယ်လို့ပြည်နယ်ကျန်းမာရေးကော်မရှင်ကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကတနင်္လာနေ့မှာပေကျင်းမြို့တော်ကစည်းရုံတစ်ခုကိုအပြာရောင်နှကောင်းစီတက်ရင်လူနာရီကျန်းမာရေးဝန်ထမ်းတွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗီဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ၄ဦးတိုးလာတဲ့အတွက်စုစုပေါင်း၈ဦးဖြစ်သွားတယ်လို့တနင်္လာနေ့ကကြေညာပါတယ်။ဒီဗိုင်းရပ်စ်ဟာလူမှုကျန်းမာရေးကိုအကြီးအကျယ်ချိန်ချောက်နေပြီဖြစ်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီးမက်ဟန်ခော့ကကြေညာပြီးဗိုင်းရပ်စ်ကူးစက်မခံရအောင်လူမှုကြားကန့်တတ်နိုင်မဲ့လုတ်ပိုင်권နေပေးဖို့အစိုးရကိုတိုက်တွန်းပါတယ်ဒီတော်တွင်ဂျပန်နိုင်ငံယိုကိုဟာမာစေကန်းကဗိုင်းရပ်စ်ကူးစက်ခံရသူ66ဦးပါတဲ့ဇင်ခံသင်္ဘောတစ်စင်းကိုတီးခြားခွဲပြီးတော့စောင့်ကြည့်နေပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်လက်ရှိသေဆုံးသူဟာ2002-2003တုန်းကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်သေဆုံးသူအရေအတွက်ထက်ပိုပြီးများနေပါတယ်ခင်ဗျာ